ဒီတိုင်းတွင်ဒီလူတွေစိတ်ဝင်စားဆုံးသတင်းတွေကတော့သူရစစ်တပ်ကနေတစ်ချက်ဒီနယ်မှာပြည်မောင်ကိုဝင်လို့တဲ့ရုပ်နိုင်ငံသားတွေပါဝင်တစ်တင်ကအခြားယူနေရန်တွေအများပြားဖမ်းဆီးလိုက်တဲ့သတင်းမှာအစိုးရရဲ့ပြည်မောင်ကိုဖမ်းဆီးမှုသမိုင်းမှာနိုင်ငံသားအများဆုံးနဲ့တစ်တင်ကအများဆုံးဖမ်းဆီးရမှုမျိုးချက်ပတ်တိုင်းဝင်သွားပါပြီ။တစ်ချက်တည်းရုပ်နိုင်ငံသားဝန်ကြီးဌာနကလည်းဒီမှာအစိုးရအနေနဲ့ရုပ်နိုင်ငံသားတွေကိုမျက်မျက်တတကင်ကြယ်ဖို့တောင်းဆိုလိုက်ပါပြီ။ပြည်မောင်ကိုဖမ်းဆီးရမှုဘယ်လောက်ကြီးကြီးသလဲ။ဒီဖန်ကြီးမှုကဘာသဘောဆောင်တယ်လဲအစိုးရအနေနဲ့ဒီကိစ္စဘယ်လိုကံကြွယ်တင်တယ်လဲဆိုတာသူတို့တင်ပြသွားပါမယ
်ဇန်နဝါရီလ2ရက်ကနေ5ရက်နေ့အတွင်းကချင်ပြည်နယ်ဝိုင်းမော်မြို့နယ်စတုံးဒေသမှာဖန်စီရမိတဲ့တစ်မောင်ခိုသမားတွေနဲ့ရေရန်နီယာအရေးအတွက်အလုံးဖန်စီရမိတဲ့တစ်တင်ရင်အပါအဝင်ရေရန်နီယာစုစုပေါင်းအစီး480ကျော်ရှိတာကြောင့်တကယ်တကယ်အဲ့ဒီနယ်မြေထဲရောက်နေတဲ့လူအရေးအတွက်ဟာရင်မောင်းတတ်တတ်ပဲအယောက်900ဝန်းကျင်ရှိနိုင်ပါတယ်တစ်ခုတ်တစ်တင်အလုသမားတွေသူတို့ကိုချက်ပြုတ်ကျွေးမွေးသူတွေအားလုံးကိုပါထက်ပေါင်းရင်လူပေါင်းထောင်ကနန်းလောက်ဝင်ရောက်လုကင်နေမယ်လို့ခန့်မှန်းရပါတယ်။ဒါပေမဲ့အစိုးရတပ်ဖွဲ့စစ်ကြောင်းဝင်ရောက်စီးနှင်းတာကြောင့်တချို့နေဆက်နဲ့နီးတဲ့နေရာတွေမှာထွက်ပြေးလွတ်မြောက်သွားတာမျိုးရှိနိုင်တဲ့အတွက်ပထမရက်ပိုင်းမှာတရုတ်အယောက်120ကျော်နောက်တစ်ရက်မှာ18ယောက်စုစုပေါင်းအယောက်140ကျော်ပဲဖမ်းဆီးရမိခဲ့တာဖြစ်ပါတယ်။ဒီရေအတွက်ဟာအစိုးရအနေနဲ့ပြီးခဲ့တဲ့၄မြစ်တာကာလအတွင်းတစ်ခိုးထုတ်မှုနဲ့ဖမ်းဆီးရမိခဲ့တဲ့နိုင်ငံသားအယောက်130နဲ့နှိုင်းရှင်ရင်တောင်များနေပါသေးတယ်။တကယ်တော့တရုတ်နိုင်ငံဘက်ကနေမြမတစ်တွေခိုးထုတ်နေတာနှစ်ပေါင်းများစွာကြာမြင့်နေပါပြီ။အရင်1990ခုနှစ်မတိုင်ခင်ကချင်နဲ့ရှမ်းပြည်နယ်မှာဗမာပြည်ကွန်မြူနစ်ပါတီနဲ့ KIO အဖွဲ့အခြေချနေစဉ်ကတည်းကတရုတ်ဘက်ကိုတစ်ထုတ်ယူနေခဲ့တာဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီအချိန်ကာလတရုတ်ဘက်ကလိုအပ်ချက်နည်းနေသေးတာလမ်းဖောက်တာနဲ့တစ်ထုတ်လုတ်တဲ့နည်းတွေခင့်မမိသေးတာကြောင့်နောက်ပိုင်းကာလလောက်အများအပြားထုတ်ယူနိုင်ခြင်းမရှိပါဘူးတကယ်တစ်တွေအလုံးကြီးအများအပြားထုတ်ယူနိုင်ခဲ့တာကတော့1990ခုနှစ်တိုင်းသားလက်နက်ကိုင်တွေဘကပခေါင်းဆောင်မှုအောက်ကနေခွဲထွက်စစ်အစိုးရနဲ့အပြစ်ခတ်ရစဲပြီးချိန်နောက်ပိုင်းမှာဖြစ်ပါတယ်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေဟာအစိုးရစီကပါမစ်နည်းနည်းယူတစ်ကိုများများထုတ်ဆိုတဲ့နည်းနဲ့တရုတ်ဘက်ကိုထုတ်ကြတာဖြစ်ပါတယ
်။ပြစ်ထုတ်ရေးလုပ်ငန်းလုပ်ရတာကလည်းတွေ့ကြည့်ပါရတယ်။လက်နက်ကိုင်တပ်ဖွဲ့ခေါင်းဆောင်တွေဟာဘယ်တစ်ကွက်တွေကိုဘသူယူစေဆိုပြီးခွဲဝေကြပါတယ်။အဲဒီရလာတဲ့တစ်ကွက်တွေကစစ်တွေထုတ်ယူဖို့ပြုတ်ကုန်တယ်နဲ့စကားပြောနှိမ့်နေရတဲ့ငွေကြေးပမာဏတစ်ခုရယူပြီးထုတ်လုပ်ဖို့ခွင့်ပေးလိုက်တာမျိုးပါ။ဒီခါပြန်ပြုတ်ကုန်တဲ့ကကမ်းလှမ်းတဲ့တစ်ကွက်တွေကိုလက်နက်ကိုင်အဖွဲ့ဘက်ကဆက်ပြီးတာမျိုးလည်းရှိပါတယ်။ပစ်ထုတ်ခွင့်ရရတာနဲ့ပြုတ်ကုန်ပြီဟာပြုတ်နေတဲ့ဘက်ကနေပစ်ထုတ်လမ်းကြီးဖောက်ပါတယ်အဲ့ဒီပစ်ထုတ်လမ်းရဲ့နေဆက်ထပ်ပေါက်တွေမှာလက်နက်ကင်တပ်ဖွဲ့တွေရဲ့အောက်ခုံစခန်းငယ်လေးတွေလာရောက်ဖွင့်လိုက်ပြီးပစ်ပေါ်ခုံကောက်တာမျိုးရှိပေမဲ့လက်ပြလက်ယူကိစ္စတွေကြောင့်အဖွဲ့ကြီးအတွက်အခွန်နည်းနည်းပပလောက်ပဲရကြပါတယ်ဒီလိုမျိုးနဲ့ပြုတ်ကုန်တွေဟာတစ်ချက်ပြည်နယ်တွေကစစ်တွေတော်ပြုံးတောင်ပြုံးဖြစ်လာအောင်အနစ်ပါမကျန်တူးယူထုတ်လုပ်ခဲ့ကြပါတယ်နောက်ပိုင်းစစ်မောင်ကိုပြဿနာအဲ့ဒီချက်မျက်ဆိုင်လာပါတယ်အစိုးရထိန်းချုပ်ထားတဲ့နေတွေကစစ်တွေကိုလည်းအဲ့ဒီဂျန်နာလနဲ့ကိုင်နေချင်းချိုရနေဆက်တွေကနေပဲထုတ်ယူတာမျိုးလုပ်လာပါတယ်ဒီလိုကြီးနဲ့ကချင်ပြည်နယ်စကိုင်းတိုင်းနဲ့ရှမ်းပြည်နယ်အထူးသဖြင့်ကချင်ပြည်နယ်ထဲမှာတစ်တော်ပြုံးနေမှုပြဿနာစူးစူးဝါကြုံတွေ့ရတာဖြစ်ပါတယ်နိုင်ငံတကာဒေတာစောင့်ကြည့်ရဲ့အဖွဲ့တွေကဒီမှာနိုင်ငံရဲ့ခေါင်မိုးလို့တင်စားခေါ်နိုင်တဲ့ကချင်ပြည်နယ်ကမိုးတစ်တော်ကြီးပြုံးပြီးကုန်လို့ခေါင်မိုးပေါက်သွားပြီခဲလို့တောင်တင်စားခေါ်ဖို့ဒီထိဖြစ်ခဲ့တာပါ
အင်္ဂလန်နိုင်ငံအခြေစိုက်တဘာဝပတ်ဝန်းကျင်စုံစမ်းစစ်ဆေးရေးအဖွဲ့ EIA ရဲ့အစီရင်ခံစာတစ်စောင်မှာဆယ်နှစ်တာကာလအတွင်းတရုတ်နိုင်ငံဟာမြန်မာနိုင်ငံကတစ်တံပိုးအမေရိကန်ဒေါ်လာ6ဘီလီယံတန်ပိုးနီးပါးလောက်ခိုးထုတ်ခဲ့တယ်လို့ဖော်ပြထားပါတယ်။တကယ်တော့အဲ့ဒီငွေတွေလက်နက်ကိုင်တိုင်းသားတပ်ဖွဲ့ခေါင်းဆောင်တချို့ကလွှဲပြီးဘယ်သူမှတိတ်ရကြတာမဟုတ်ပါဘူး။အစိုးရကမရသလိုတိုင်းသောလက်နက်ကိုင်တပ်ဖွဲ့တွေကရတာတွေကလည်းစစ်လက်နက်ပစ္စည်းနဲ့စစ်အသုံးစရိတ်တွေတည်းပဲရောက်သွားတာများပါတယ်။အခုဆိုရင်မြန်မာအစိုးရဟာတစ်တော်ပြုံးတိမှုကိုကာကွယ်ဖို့တစ်အချောတဲ့တင်ပို့မှုလုပ်နိုင်ဖို့အတွက်နိုင်ငံသားကိုတစ်အလုံးလိုက်တင်ပို့မှုရပ်ဆိုင်းခဲ့ပြီလည်းဖြစ်ပါတယ်။ဒါပေမဲ့နေဆက်ကနေမှောင်ခိုထုတ်နေတာတွေကတော့မတားဆီးနိုင်တဲ့အတွက်အိတ်ပေါက်နဲ့ဖားကောက်တလို့ဖြစ်နေတာပါ။အခုဖြစ်စဉ်မှာမြမတက်မတော်ဟာအရင်နှစ်ပေါင်းများစွာလစ်လျူရှူထားခဲ့တဲ့တရုတ်တစ်မောင်ခိုကိစ္စအခုမှဘာကြောင့်ဖမ်းဆီးအရေးယူမှုလုပ်ရသလဲစဉ်းစားစရာပါ။တိတ်မကြသေးခင်တုန်းကတရုတ်ကွန်မြူနစ်ပါတီအဘော် The Global Times သတင်းစာမှာ2009ခုနှစ်မြမနိုင်ငံကထွက်ပြေးသွားတဲ့ကိုကန့်လက်နက်ကိုင်တပ်ဖွဲ့ခေါင်းဆောင်ဖုန်ချားရှင်က KIA
เนี่ยบางทีตุ่นเนี่ยมีกูเปลี่ยนใจอยู่ไหมสุดเลยอินเตอร์วิวพอจะเกลือสุดที่ทีมยูซ่าดูดีเลยสินี่บาร์เลยฮัลโหลเจ้าเจ้าพี่พี่ที่ผมอยากรู้เนี่ยมาที่เด็กโคตรดีเลยเดี๋ยวที่มังโกเบียจะตัวนี้เนี่ยยูยูกันเดียพิชิตมาบีอีกที่มังโกว่าอยากได้เงินเนี่ยแล้วเนี่ยเขยันเนี่ยที่เจ้าหน้าที่อีกวันนี้ไปใครเนี่ยอยากได้มาบีพิชิตสิบูโอ้ยเลยสิจ้าสิบาร์เลยเจ้าตัวนี้เนี่ยยูสุยาบู
ที่เจ้าเนี่ยประตูเตียงจะได้มังคุดเพิ่มอยู่ในอะไรกูจะใช้ไปกูเดี๋ยวอย่างนี้สุดที่มาเจ้าคงจะติดใจอะไรอย่างนี้